ရခိုင်ပြည်နယ်မှာပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့ AA ရခိုင်တပ်မတော်တို့ရဲ့တိုက်ပွဲတွေကြောင့်ပြည်သူတွေတိတ်ဆုံးခဲ့ရတာတွေအပြင်အများအပြားစစ်ဘေးဒဏ်တွေခံနေရတာကြောင့်နှစ်ဖက်အဖွဲ့တွေအနေနဲ့အမြန်ဆုံးတွေ့ဆုံဆွေးနွေးညှိနှိုင်းပြီးငြိမ်းချမ်းရေးကိုအမြန်ဆုံးလှုပ်ဆောင်ဖို့လူမှုအဖွဲ့အစည်း300နီးပါးကမနေ့ကတိုက်တွန်းတောင်းဆိုခဲ့ကြပါတယ်အရင်ကလည်းဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ရေးနဲ့မဖြေရှင်းပဲနှစ်ဖက်တွေ့ဆုံညှိနှိုင်းဖို့ခုလိုတိုက်တွန်းပြောဆိုချက်တွေရှိခဲ့ပါတယ်။ဒါပေမဲ့အခုထိတွေ့ဆုံဆွေးနွေးညှိနှိုင်းမှုဖြစ်မလာသေးပါဘူး။မြန်မာတပ်မတော်နဲ့ AA တွေ့ဆုံညှိနှိုင်းမှုအလားအလာဘယ်လိုရှိနိုင်ပါလဲ။တွေ့ဆုံမှုအတွက်ဘာတွေလိုအပ်နေပါလဲ။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမောင်မောင်ဦးကအခုလိုမြင်ပါတယ်
။ကျွန်တော်အမြင်ပြောရရင်လေဒီ AA အဖွဲ့စည်းအနေနဲ့လည်းသူကအခုတော့တိုက်ခိုက်မှုတွေညားတာပေါ့နော်။တိုင်းရတနာကျုပ်တို့ရဲစခန်းတို့တော့ချုံကုန်လို့ဒီလိုတွေဖြစ်နေရင်တော့စကားပြောဖို့ကတော့ဒီလိုကြီးအလန်းဝေးတဲ့သဘောတော့ဖြစ်နေတာပေါ့နော်။ဟိုစကားပြောမဲ့ဆိုရင်တော့သူ့နေရာကိုနေရာဒီလိုလေးနဲ့ဂျားထဲမှာအဲ့လိုလေးတမျိုးပေါ့။ကျွန်တော်ဒီဝစနစ်ကင်အဖွဲ့ရဲ့နှစ်30ပြောက်သွားတော့လည်းခုနကသူတို့တွေ့ကြတာပေါ့လေ။အဲ့ဒီမှာပြောဆိုမယ်ဆိုရင်လည်းကိုယ်တော့ဖြစ်မှာပေါ့အခုတော့အဲ့ဒီမှာလည်းကျွန်တော်ထင်ပါတယ်မပြောပြကြဘူးပေါ့လေအဲကိုရဲ့ဟိုအောင်ရဲ့အေးရလည်းပြောနေတော့အခုချိန်မှာကျွန်တော်အနေနဲ့လည်းဟိုပြောရတာတော်တော်ဖြစ်ပါတယ်ဒီသူတွေကတော့စစ်ပွဲတွေရဖို့ပြောကြတယ်သို့တော်လည်းလက်ရှိကတော့ကာကန်ရှင်တွေကတော့ဖြစ်နေတဲ့ခါကျတော့ကာကန်ရှင်ရမှာပဲဂျန်တဲ့ဟာပြောလို့ရမယ်လေအဲ့လိုတော့ကျွန်တော်မြင်ပါတယ
်မြမတမရော်နဲ့အေးအေးတို့တွေ့ဆုံညှိနှိုင်းမှုအလားအလာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဥဖေတန်းကလည်းအခုလိုသုံးသပ်ပါတယ်
။အဓိကတော့ဒီလုတ်ပိုင်ခွင့်ရှိရဲ့အစိုးရကဒီအပေါ်မှာပြတ်သားတဲ့ဒီဆွေးနွေးဖို့တဲ့စီကန်းချက်တွေတတ်မှတ်တဲ့အခါမှာတစ်ဖက်ဆောင်းနေဖြစ်နေတယ်လို့ကျွန်တော်တို့မြင်တယ်။အဲဘာလို့ဆိုတော့ငင်းချမ်းရေးကိုဆွေးနွေးဖို့ဖိတ်ခေါ်တယ်။တစ်ဖက်မှာဒါကအဖြေအောင်နေမြင်မှုလို့အေးကိုရှေ့လျှောက်ခွင့်မပေးနိုင်ဘူးဆိုတော့တစ်ဖက်ကကာထားတယ်အဲ့ဒီရက်မူလနေရာကိုပြန်သွားပြီးမှဆွေးနွေးနိုင်မယ်ဆိုတော့အပြောရှိတယ်။အဲ့ဒါကဘယ်လိုမှလက်ရှိအခြေအနေကမဖြစ်နိုင်ပါဘူး။တစ်ခါကိုထွက်ပေါက်မပြီးဘဲနဲ့အဲ့ဒါကြောင်ပိတ်ပြီးတော့သူတို့လိုချင်တဲ့ပုံစံမျိုးဖြစ်အောင်ဒါငင်းကြီးကိုဟိုလက်တွေချိုးပြီးတော့ဆွဲခေါ်မယ်ဆိုရင်တော့အဲ့ဒါကသိမှမမှန်ဘူးလို့ကျွန်တော်ကပြောချင်တယ်။တကယ်လက်တွေမှာအေးရဲ့တတ်မလို့နဲ့အဆွေးရနဲ့ဒီမဲ့ရှင်ရှင်အားရှင်သာအဖြေကိုရနိုင်မယ်နှစ်သက်သဘောတူချက်ကိုရနိုင်မယ
်နိုင်ငံရေးလေလာသူဒေါက်တာရမျိုးသိန်းကတော့မြမတက်မရော်နဲ့အေအေတို့ဖွဲ့ကြမှာတွေ့ဆုံပွဲဖြစ်လာနိုင်မယ်လို့မျှော်လင့်ပါတယ
်ကျွန်တော်မြင်တာတော့ဒီဧပြီလ30ရက်နေ့မှာမြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့ဒီမြောက်ပိုင်းတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်း၄ဖွဲ့ကကိုယ်စားလှယ်တွေတွေ့ဖို့လည်းရှိနေတယ်လို့သတင်းတွေမှာတွေ့ရတယ်လေအဲ့ဒီလိုတွေ့ဆုံမှုတွေရှိနေတဲ့အခါကျတော့လက်ရှိပေါ်လေတက်မတော်နဲ့ဒီရခိုင်တက်မတော်ပေါ်အေးအေးချားမှာမျက်နှာစုံကြီးတွေ့ဆုံဆွေးနွေးပွဲတွေဖြစ်ဖို့ဆိုတာဟိုတိတ်ပြီးတော့မခဲရင်ဘူးလို့ကျွန်တော်မြင်ပါတယ်ဘယ်လိုပဲတော့စိန်ခေါ်မှုတွေဘယ်လိုပဲကြက်တဲတွေဘယ်လိုပဲခက်ခဲတွေရှိနေပါစေကျွန်တော်အမြင်ကတော့အစိုးရကိုယ်စားလှယ်တွေတက်မတော်ကိုယ်စားလှယ်တွေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းကိုယ်စားလှယ်တွေဟာအမြန်ဆုံးတွေ့ဆုံပြီးတော့စစ်ရေးပဋိပက္ခတွေရဲ့အရှိန်အဟုန်ကိုအမြန်ဆုံးလျှော့ချနိုင်ဖို့ပေါ်ဆောင်တဲ့နယ်လို့မြင်ပါတယ်
ဒါကတော့ရခိုင်ပြည်နယ်တွင်းစီရေးပြည်ပခါတွေကိုဖြည့်ရှင်းဖို့အတွက်မြမတမရော်နဲ့အေအေတို့တွေ့ဆုံညှိနှိုင်းဖို့အလားအလာနဲ့ပတ်သက်ပြီးကြားခဲ့ရတာပါ။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်3,200နီးပါးဟာကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြတယ်လို့လည်းသိရပါရဲ့ရှင်။